ဒီတိုင်းမှာဒီကနေ့ကိုဗစ်-19ကာကွယ်ဆေးစပြီးတော့ထိုးနှံပေးလိုက်တာနဲ့အတူတခြားနိုင်ငံတွေမှာလည်းအလားတူကိုဗစ်-19ကာကွယ်ဆေးထိုးပေးဖို့အခြေအနေတွေကနှိမ့်ဆက်နေပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကဖိုင်ဇာ-BioNTech ဆေးကုမ္ပဏီရဲ့ကာကွယ်ဆေးရည်နဲ့အတူဗြိတိန်အခြေစိုက် အင်တက်ရဲ့ကာကွယ်ဆေးပထမအဆုတ်ကိုဒီဇင်ဘာလကုန်ပိုင်းလောက်မှာစပြီးတော့ရမယ်လို့တင်းနှံလာနေကပြောပါတယ်။နိုင်ငံအတော်များများမှာကာကွယ်ဆေးတွေထိုးနှံပြီးဖို့ပြင်ဆင်နေတဲ့အချိန်မှာပဲလူတွေကိုယ်တိုင်သဘောဆန္ဒမပါဘဲဆေးမထိုးမနေရမတတ်မှတ်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။တကယ်လို့တိုင်းတာနဲ့ခုဒီ COVID-19 ကူးစက်သူ69ဒသမ6%နဲ့ပြီးဆုံးသူက1ဒသမ5%ရှိပါတယ်။